ရှမ်းပြည်နယ်မြောက်ပိုင်းနမ္မတူမြို့နယ်နဲ့ကချင်ပြည်နယ်တနိုင်းမြို့ကအခြေခံပညာထက်တန်းကျောင်းတွေမှာတက်ရောက်နေတဲ့ကျောင်းသားကျောင်းသူတချို့နဲ့ဆရာမတွေမှာကိုဗစ်ရောဂါကူးစက်နေတာစစ်စစ်တွေ့ရှိခဲ့ပါတယ်။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်ကကိုဗစ်ရောဂါကူးစက်မှုအခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုတော့မဆုမုံကပြောပြပေးမှာပါခင်ဗျာ။
ရောဂါပိုးရှိမရှိစစ်ဆေးခဲ့ပါတယ်။အဲ့ဒီလိုစစ်ဆေးလိုက်တဲ့အခါမှာတော့ကျောင်းသူနှစ်ဦးနဲ့ကျောင်းသားတဦးမှာကိုဗစ်-19ပိုးတွေ့ရှိပြီးတော့သူတို့နဲ့အတူကျောင်းတက်နေတဲ့အတန်းဖော်တွေကိုလည်းစစ်ဆေးခဲ့တယ်လို့ကျောင်းသားမိပါတဦးကပြောပြပါတယ်။
ကျွန်တော်သားလေးကိုယ်တိုင်ကထပ်ကပြက်မှာဖိတ်ဆဲမတက်နေရတော့မနေ့ကသူ့အတန်းမဟုတ်တဲ့တခြားအတန်းကလေးကအဲ့လိုဖြစ်တယ်ဆ
7 နာရီလောက်ပေါ့နော်ဖုန်းခေါ်လာသူအတန်းပေါ်တဲ့ကဟိုတယောက် positive လို့နော်အဲသူအကြောင်းပြတဲ့ကလေးတွေကျောင်းမှာနှာခေါင်းတုပ်ဖြစ်ရင်တော့တောက်ကျွန်တော်ပို့ပေးခဲ့စားတော့ negative ထွက်တာဟုတ
်ကိုဗစ် debut ကျောင်းသားတွေအတန်းပေါ်တွေကိုနှာခေါင်းတုပ်ပဲယူပြီးတော့စစ်ဆေးခဲ့ပြီးအတန်းကိုပိတ်ထားလိုက်ပေမဲ့ကျောင်းမှာကျန်နေတဲ့စာသင်တန်းတွေကိုတော့ဆက်ပြီးဖြန့်ထားပါတယ်ကျမ်းမာရေးဌာနကနိုဝင်ဘာလ22ရက်နေ့ကထုတ်ပြန်တဲ့ဓာတ်ခွဲအတီးပြူလူနာစာရင်းထဲမှာတော့ရှမ်းပြည်နယ်ဟာကိုဗစ် -19 အတီးပြူလူနာ292ဦးနဲ့အများဆုံးနေရာမှာရှိနေဆဲဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနကအသက်12နှစ်နဲ့18နှစ်ကြားကျောင်းသူကျောင်းသားတွေကိုကိုဗစ်ကာကွယ်ဆေးတွေထိုးပေးနေတယ်လို့တနိုင်ငံလုံးမှာရှိတဲ့အခြေခံပညာကျောင်းတွေကိုပြန်ပြီးတော့ဖွင့်ထားပေမဲ့ကိုဗစ်ကာရောဂါကူးစက်မှဆိုရင်နာရောနောက်နိုင်ငံရေးလုံခြုံရေးအခြေအနေစိုးရင်ချက်တွေကြောင့်မှတချို့ကျောင်းသူကျောင်းသားတွေကတော့ကျောင်းပြန်မတက်ကြပါဘူး။ကချင်ပြည်နယ်တနိုင်းမြို့နယ်ကအာထကတဲ့ကျောင်းမှာလည်းပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကဆီယာမတဦးနဲ့ကျောင်းသား3ဦးမှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ပါတယ်။သူတို့ရဲ့အတန်းပေါ်တွေကနောက်ထပ်3ဦးမှာလည်းကိုဗစ်ရောဂါရှိနေတာကိုထပ်ပြီးတော့အတည်ပြုနိုင်ခဲ့တယ်လို့အဲ့ဒီကျောင်းမှာတက်ရောက်နေသူတဦးရဲ့အုတ်ထင်းသူကပြောပြပါတယ်
။အဲ့ဒီအခန်းထဲကကျောင်းသူမတယောက်ကိုမေးကြည့်တာမင်းတို့ကျောင်းမှာဒီကိုဗစ်တွေ့တယ်ဆိုဆိုဟုတ်တယ်ကျမတို့အခန်းဆုံးတယ်လို့ပြောတယ်သူကအဲဟုတ်တယ်ဆိုအဲအဲ့တော့ကျွန်မမင်းရကျမတို့အားလုံးကိုစစ်တယ်တစ်ခါလုံးကိုစစ်တော့၃ယောက်ထပ်တွေ့တယ်လို့အဲ့လိုမျိုးဒီမင်းကကျွန်တော်အဲ့လိုမျိုးပြန်ပြောတာ
တနိုင်းမြို့နယ်ထဲမှာကိုဗစ်ရောဂါဖြစ်ပွားမှုထိန်းချုပ်နိုင်မှုအတွက်မြို့အဝင်မှာရောဂါစစ်ဆေးတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်အခုရပိုင်းနေတဲ့မှာဖျားနာသူတွေရှိလာပေမဲ့လည်းသူတို့မှာကိုဗစ်ရောဂါပိုးရှိမရှိဆိုတာကိုတော့သိနိုင်မှုခက်တယ်လို့ဒေသခံတဦးကပြောပြပါဗျ
။ဖျားတဲ့သူတွေကတော့အများကြီးရှိတယ်။ဖျားတဲ့ဆိုတာကတော့တုတ်ကွေးလားကိုဗစ်လားတော့မသိဘူး။ဟိုကလေးတွေမှာရောလူကြီးတွေမှာရောဟိုဒီဒီပတ်သွေးမှာပေါ့နော်။ဒီပတ်သွေးမှာတော်တော်လေးတော့ဖျားတော့ဖျားကြတယ်။
ပြီးခဲ့တဲ့နိုမာလာ14ရက်နေ့တုန်းကလည်းမန္တလေးမြို့ကပညာရေးကောလိပ် TTC မှာသင်တန်းတက်နေသူ19ဦးအစုလိုက်အပြုံလိုက်ကိုဗစ်ကူးစက်နေတာကိုစစ်စစ်တွေ့ရှိခဲ့ပါတယ်။ဒေသတွင်းကိုဗစ်ကူးစက်မှုအခြေအနေတွေကြောင့် State at Home ထုတ်ပြန်ထားတဲ့မြို့နယ်ကတော့39မြို့နယ်ကျန်ရှိနေပါသေးတယ်။အခြေခံပညာကျောင်းတွေကိုပြန်ဖွင့်ထားပြီးတော့ကျောင်းသားလူငယ်တွေကာကွယ်ဆေးထိုးနိုင်ရေးဆောင်ရွက်နေချိန်မှာပဲကျောင်းတက်နေတဲ့ကျောင်းသူကျောင်းသားတချို့မှာအခုလိုမျိုးယောဂါပိုးရှိနေတာကိုစစ်ဆေးတွေ့ရှိနေတာလည်းဖြစ်ပါတယ်ရှင်။